ကရင်ပြည်နယ်မြဝေမြို့တောင်ဘက်ဝေါ်လီမြို့ရဲ့အဝင်ကစစ်တပ်နဲ့ရဲပူးပေါင်းတပ်ဆွဲထားတဲ့ရဲစခန်းကို KNLA ကရင်အမျိုးသားလူမျိုးရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကဒီကနေ့မနက်ပိုင်းမှာစခန်းကိုဝင်ရောက်စီးနင်းခဲ့ပါတယ်။ဒီလိုစခန်းကိုဝင်ရောက်စီးနင်းရမှာတော့အဲ့ဒီစခန်းကစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်3ဦးကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစခန်းထဲမှာဖမ်းထားတဲ့ CDM ရဲ3ဦးကိုလည်းကယ်ထုတ်လာနိုင်တယ်လို့ဆိုပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝေမြို့တောင်ဘက်ဝလီမြို့ဝင်ကစစ်တပ်ရဲ့ရဲပူးပေါင်းတပ်ဖွဲ့ထားတဲ့ရဲစခန်းကို KNLA ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကဇွန်လ23ရက်နေ့မနေ့အစောပိုင်းမှာပဲဝင်ရောက်စီးနင်းခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဝလီမျိုးပေါ်မှာပဲတိုက်ပွဲတွေဖြစ်ခဲ့ပြီးတော့နောက်မှာတော့ရဲတပ်ဖွဲ့ဝင်3ဦးကိုအရှင်ဖမ်းမိခဲ့တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူပရိုဆော့တော်နီကအခုလိုပြောပါတယ်။
ဟုတ်ကဲ့အဲ့တော့တင်းပြတော့ဥပါပဲဒီမနေ့ပိုင်းမှာတင်းဟိုတန်းတင်းနေတာလေအဲ့လိုပဲဝေါ်လေးမှာလေတော်ဝင်ကြည့်ရပါရဲစခန်းမှာစစ်ကလည်းမကြည့်တော့ကြည့်တယ်တော့ကြည့်တာပေါ့နော်အဲ့အဲ့ဒီဟိုရင်းစံပဲကြတော့နေရာကြတယ်မကြည့်ရအောင်အော်ရှင်ဖမ်းမိတာတော့၃ရောင်ဖမ်းမိတယ်လို့ပြောတယ်
ရဖက်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဝလီရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတဲ့စီရီယန်ရဲတပ်ဖွဲ့ဝင်၃ဦးကိုလည်းကယ်ထုတ်လာခဲ့တယ်လို့လည်းပြောပါတယ
်သူတို့ကလုံးကြီးရဲ့ဖန်သားရမှာမသိဘူးလေအဲ့မှာဖန်သားရောရှိတယ်ဖန်သားတော့အဲ့မှာသူ့ကိုတက်တော့ရှိတော့အဲ့မှာစခန်းကျသွားတော့သူ့ကိုအဲ့ဒီသူ့ကိုဆောက်ပြန်တော့ခေါ်ထုတ်ပ
ါစစ်ကောင်စီတပ်တွေနဲ့ရဲတပ်ဖွဲ့ဝင်တွေစခန်းချထားတဲ့ဝလီမြို့ဝင်ကရဲစခန်းကိုတိတ်ပိုက်ခဲ့ရမှာလက်နက်ခဲယမ်းများတင်းစီရမိတယ်လို့လည်းကရင်ယူဘက်ကပြောပါတယ်ဝလီရဲစခန်းစီးနှင်းခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး KNLA ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ၊ကရင်မျိုးသားကာကွယ်ရေးတပ် PDF ၊ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့မေလ17ရက်နေ့ကလည်းစစ်တပ်ကနှစ်ပေါင်း30ကျော်အခိုင်အမာတက်ဆွဲထားတဲ့တေဘောဘောစစ်ကံကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့မလ21ရက်နေ့ကလည်းစစ်ကောင်စီရဲ့နေကြားခံစစ်ကံတစ်ခုဖြစ်တဲ့မော်ကီစကံကို KNL နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့တာပါအခုလိုမျိုးသိမ်းပိုက်မှုတွေအတွင်း KNU ဘက်ကထိခိုက်မှုတွေလည်းရှိတယ်လို့စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်အတော်များများတိုက်ဆုံးခဲ့ပြီးအရှင်ဖမ်းမိတာတွေလည်းရှိပါတယ်KNU တပ်မ6နယ်မြေဖြစ်တဲ့ကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ကရိတ်ခရိုင်တွေဘက်မှာတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေမကြာခဏလုပ်ခဲ့ပြီးလက်နက်ကြီးတွေနဲ့ရွာတွေဘက်ကိုပစ်ခတ်မှုတွေလုပ်ခဲ့တာကြောင့်ဒေသခံကျေးရွာတွေကဒုက္ခသည်3000လောက်ဟာနေရရင်းကိုဆုတ်ခွာပြီး6လနီးပါးကြာတဲ့အထိတောင်ရုံးမြင့်တဲ့ဘေးနဲ့တောတောင်တွေထဲမှာပဲထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါရဲ့ရှင်